Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2014ခုနှစ်အောက်တိုဘာလ26ရက်နေ့တနေ့ကနေညနေပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျမဆွမျက်မှမရှင်အီဘိုလာရောဂါကူးစက်ဖြစ်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေစီကိုကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမှန်ကြီးသွားရောက်နေပါတယ်ဟောင်ကောင်မှာတော့လမ်းပေါ်ထွက်ဆန္ဒပြမှုတွေအဆုံးသတ်သင့်မသင့်ဆန္ဒခံယူမဲ့ကိစ္စကိုဒီမိုကရေစီရဲ့ဆန္ဒပြနေသူတွေကဖျက်လိုက်ပါတယ်ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုမတ်မိုးဖြူနဲ့ကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာအစိုးရစစ်တပ်ရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့အလွတ်သတင်းထောက်ကိုပါကြီးအရေးနဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားသူတွေဒီကနေ့ဆန္ဒပြခဲ့ကြပါတယ်။တဆက်ထဲမှာပဲဒီစစ်တပ်ရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့အလွတ်သတင်းတော်ကိုပါကြီးအတွက်ရဲကအမှုဖွင့်ပေးဖို့ညှင်းဆုပ်ခဲ့ပြီးတဲ့နောက်ဆက်တွဲအခြေအနေတွေတခါမျိုးစောင်ဥပဒေဟာလူအခွင့်အရေးနဲ့ကိုက်ညီမှုရှိပါရဲ့လားဆိုတာဒီကိုဒီညနေခင်းမှာတစုတစည်းတည်းတင်ပြပေးဖို့ရှိပါရဲ့ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင
်အီဘိုလာရောဂါကူးစက်ဖြစ်ပွားနေတဲ့နောက်အာဖရိကနိုင်ငံတွေစီကိုတွားရောက်တဲ့ခီးစဉ်အဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးဆမန်သာပါဝါဒီကနေ့တနင်္ဂနွေနေ့မှာပဲဂီနီနိုင်ငံကိုရောက်ရှိသွားပါတယ်။လူသေဆုံးစေတဲ့အီဘိုလာဗိုင်းရပ်စ်တိုက်ဖျက်ရေးကိုနိုင်ငံတကာကပို့ပြီးတော့အားထုတ်လုပ်ကြဖို့တွန်းအားပေးတဲ့အနေနဲ့အီဘိုလာအဆိုးဆုံးဖြစ်နေတဲ့နိုင်ငံတွေစီကိုအမေရိကန်တပ်အမတ်ကြီးတွားရောက်နေတာဖြစ်ပါတယ်။တပ်အမတ်ကြီးပါဝါဟာအီဘိုလာရောဂါတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်နေတဲ့စင်တာတွေစီကိုတွားပြီးတော့အီဘိုလာရောဂါကူးစက်မှုအခြေအနေတွေကိုသူကိုယ်တိုင်တွားကြည့်မှာဖြစ်ပါတယ်။အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့လည်းရောဂါတိုက်ဖျက်ရေးဆိုင်ရာဆွေးနွေးမှာဖြစ်ပါတယ်။ဂီနီနိုင်ငံပြည်ရင်တော့သူဟာဆီယရာလီယုံနဲ့လိုင်ဘေးရီးယားနိုင်ငံတွေစီကိုခီးဆက်မှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုမှာတော့အဲ့ဒီနိုင်ငံ၃နိုင်ငံကရောက်လာလို့အီဘိုလာကူးစက်နိုင်ခြေရှိနိုင်တဲ့သူတွေကို21ရက်ကြာတီးခြားခွဲထွားဖို့အတွက်အယ်လင်ဝိုင်းပြည်နယ်အုပ်ချုပ်ရေးမှူးကအမိန့်ထုတ်ထားပါတယ်။နယူးဂျာစီနဲ့နယူးယောက်ပြည်နယ်တွေမှာလည်းအလားတူအမိန့်ထုတ်ပြန်ထားပါတယ်။အီဘိုလာရောဂါတွေနဲ့ဓာတ်ရိုက်ထိတွေ့ခဲ့သူတိုင်းကိုလေဆက်ရောက်လာတာနဲ့21ရက်တီးခြားခွဲထားမှာဖြစ်ပါတယ်။ဆီယရာလီယုံနိုင်ငံမှာအီဘိုလာဖြစ်ပွားသူတွေကိုကုသပေးခဲ့ပြီးတော့နယူးဂျာစီနယူးဝါကလေးစိတ်အယောက်မှာအများနဲ့တီးခြားခွဲခံထားရတဲ့နယ်စည်းမချဆရာဝန်များအဖွဲ့ကသူနာပြုကသူ့ကိုလေးစိတ်မှာပြုမှုဆက်ဆံတာတွေဟာရာဇဝတ်သားတယောက်လိုဆက်ဆံတယ်လို့ခံစားရတယ်လို့ပြောကြားခဲ့ပါတယ်။ဘယ်သူကမှသူ့ကိုတည်တည်ချာချာရှင်းပြတာမျိုးမရှိခဲ့တယ်လို့စစ်ဆေးမေးမြန်းတဲ့ပုံစံတွေကြောင့်အကျဉ်းသားတယောက်လိုခံစားခဲ့ရတယ်လို့ Dallas Morning News သတင်းစာကိုသူနာပြုကပြောခဲ့ပါတယ်ရှင်။
ယူကရိန်းနိုင်ငံမှာတော့ဒီနေ့တနင်္ဂနွေနေ့မှာလွှတ်တော်ဖွဲ့တဲ့အတွက်ပြည်သူတွေမဲဆန္ဒပေးနေကြပါတယ်။ဒီဆန္ဒမဲပွဲဟာမြို့တော်ခီးယက်ဖ်ရဲ့လမ်းတွေပေါ်မှာလူလူဆန္ဒပြပွဲတွေဖြစ်ခဲ့တဲ့အချိန်ကစပြီးတော့အခုချိန်ထိကာလအတွင်းပထမဆုံးအကြိမ်ကျင်းပတဲ့ပွဲလည်းဖြစ်ပါတယ်။ February လကရုရှားထောက်ခံအားပေးတဲ့ Viktor Yanukovych ထွက်ပြေးခဲ့ပြီးဥရောပသမဂ္ဂခေါင်းဆောင်မှုအောက်မှာသမ္မတ Petro Poroshenko ခေါင်းဆောင်လာတဲ့အချိန်တွင်ပထမဆုံးလူလူဆန္ဒမဲပေးပွဲတစ်ခုလည်းဖြစ်ပါလေ။တနင်္ဂနွေနေ့ရွေးကောက်ပွဲမှာ Mr. Poroshenko ပါတီအဖွဲ့အနေနဲ့ထောက်ခံမဲအများဆုံးရနိုင်တယ်လို့မျှော်လင့်ထားကြပေမဲ့ညွန်ပေါင်းမဟုတ်တဲ့အစိုးရတရားဖွဲ့စည်းနိုင်မှုဖြစ်နိုင်မဖြစ်နိုင်ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းသူတည်တည်ကပြောဆိုကြပါလေ။ဒါပေမဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ Ukraine ရှေ့ဘက်ပိုင်းဒေသနဲ့ Russia နယ်စပ်နာ Crimea ဒေသတွေမှာပြည်သူတွေမဲမပေးနိုင်ဘူးလို့သိရပါတယ်။ဆန္ဒမဲစစ်တမ်းတွေအရဒီမိုကရေစီနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုယူကရိန်းပြည်သူအများစုကထောက်ခံကြပြီးအထူးသဖြင့်တော့အကြမ်းဖက်လိုက်စားမှုတိုက်ဖျက်ရေးနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ရေးအတွက်ပြည်သူလူထုအားလုံးနီးပါးထောက်ခံခဲ့ကြပါတယ်။လူပေါင်း 3,900 လောက်သေဆုံးခဲ့ပြီးတဲ့အရှေ့ပိုင်းဒေသရုရှားထောက်ခံတဲ့သဘုံနည်းနဲ့ဖြစ်ပွားတဲ့ပြည်ပခါအတွက်ခီယက်ဖ်လူထုကရုရှားကိုဖြစ်တင်ခဲ့ကြပြီးတော့သမ္မတပိုရိုရှန်ကိုထောက်ခံတဲ့လွှတ်တော်အနေနဲ့ရုရှားနဲ့အနာဂတ်ဆက်ဆံရေးပေါ်မှာတည်ရောက်မှုတစုံတရာရှိမယ်လို့လည်းယူဆရပါတယ်
။ Arab Spring လို့ပြောကြတဲ့ဒီ Arab နိုင်ငံတွေမှာဒီမိုကရေစီတောင်းဆိုတဲ့လူထုအုံကြွမှုကြီးတွေစတင်ခဲ့ရဂျူနီးရှားနိုင်ငံမှာဒီကနေ့မှာလွှတ်တော်ရွေးကောက်ပွဲတွေကျင်းပနေပါတယ်။2010ခုနှစ်မှာဖြစ်ပွားခဲ့တဲ့လူလူဆန္ဒပြမှုကြီးတွေကနေအာနာရှင်အစိုးရကိုပထမဆုံးဖြုတ်ချနိုင်ခဲ့တဲ့မြောက်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဂျူနီးရှားမှာအဲ့ဒီကလေးကအခြေအနေဟာတော်တော်လေးငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်။အာနာရှင်ဇိန်းအယ်အဘာဒင်ဘန်အာလီယာရုကနေဖယ်ရှားပေးခဲ့ရပြီးတဲ့နောက်တက်လာခဲ့တဲ့ညွန်ပေါင်းအစိုးရနဲ့ဂျားဖြတ်သမ္မတတို့ရဲ့ဆောင်ရွက်မှုတွေအပေါ်နိုင်ငံတကာအတိုင်းအဝိုင်းကချီးကျူးခဲ့ပါတယ်။ဒါပေမဲ့ စီးပွားရေးပြဿနာတွေဖြေရှင်းတဲ့နေရာမှာနှေးကွေးနေတဲ့အတွက်တော့တချို့ကမချေမနှက်ဖြစ်နေကြပါတယ်။လူလူအောင်ချွားခဲ့တဲ့အကြောင်းတစ်ခုတည်းမှာဒီအလောက်ကန်ရှားပါတဲ့ပြဿနာလည်းတစ်ခုပါခဲ့ပါတယ်။နိုင်ငံရေးအပြောင်းလဲတွေဖြစ်ခဲ့တဲ့ပြီးခဲ့တဲ့3နှစ်ခွဲအတွင်းနိုင်ငံရေးလှုပ်ရှားမှုအလုံသမားဆန္ဒပြမှုငွေကြေးဖောင်းပွားမှုအစ္စလာမ်အစွန်းရောက်တွေရဲ့တိုက်ခိုက်မှုစတဲ့ပြဿနာတချို့လဲကျူနီရှန်နိုင်ငံမှာရှိခဲ့ပါတယ်။ဒါပေမဲ့လည်း Arab Spring လူလူအောင်ချွားမှုကြီးတွေဖြစ်ခဲ့တဲ့တခြားနိုင်ငံတွေနဲ့ရှင်ရင်တော့ကျူနီရှန်နိုင်ငံကဒီမိုကရေစီအသွင်ပြောင်းမှုတွေဟာလက်မှန်ဘောကိုရောက်နေတယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်ရှင
်။အီရန်နိုင်ငံမှာအစ္စလာမ်အစွန်းရောက်အဖွဲ့တွေကိုတိုက်ခိုက်ချေမှုန်းပြီးမြို့တော် Jaf El Sakhar ကိုပြန်သိမ်းပိုက်နိုင်ပြီလို့ဝန်ကြီးချုပ် Haider El Abadi ကပြောဆိုလိုက်ပါတယ်။အမေရိကန်ဥဆောင်နဲ့ညွန်မောင်းဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုနဲ့ကူညီရရှိထားတဲ့အီရတ်တပ်ဖွဲ့တွေဟာဘက်ဒက်မြို့တောင်ပိုင်းမှာစစ်သွေးကြွတွေနဲ့အပြင်းထန်တိုက်ခိုက်ပြီးတော့နိုင်ငံရဲ့အဓိကမြို့တော်တစ်ခုကိုပြန်သိမ်းပိုက်နိုင်တာဖြစ်ပါတယ်။အစ္စလာမ်အစွန်းရောက်ဖွဲ့တွေဟာဘက်ဒက်ကိုသိမ်းပိုက်ဖို့ချင်းချောက်မှုတွေလုပ်နေပြီးတော့အီရတ်တပ်ဖွဲ့တွေစစ်မြေပြင်မှာကြဆုံနေတဲ့အချက်ကအဓိကကြတဲ့ဆုံးယုံမှုတစ်ခုလည်းဖြစ်ပါတယ်။တောက်ကြတဲ့စနေနေ့မှာညွန်မောင်းတပ်တွေရဲ့စစ်လေယာဉ်တွေကအီရတ်ကိုလေကြောင်းတိုက်ခိုက်မှု22ကြိမ်လုပ်ခဲ့ပြီးရေနံအဓိကထွက်တဲ့မြို့တော်ဖလူဂျန်နဲ့မိုဆူးတူမြောင်းနာဒေသမြောက်ပိုင်းဘယတ်ဒေသတွေကိုပိတ်မှတ်ထားတိုက်ခိုက်တာဖြစ်ပါတယ်။တူရကီနယ်စပ်နာကစီးရီးယားမြို့တော်ကိုဘနီမှာအစ္စလာမ်အစွန်းရောက်အဖွဲ့တွေရဲ့လက်နက်တိုက်တွေကိုလည်းအမေရိကန်စစ်လေယာဉ်တွေကတိုက်ခိုက်ဖျက်ဆီးခဲ့ပါတယ်။အစ္စလာမ်စစ်သွေးကြွတွေရဲ့မြို့ကိုကာတစ်တပ်တွေကတလကျော်ကြာထိန်းချုပ်ထားခဲ့တာလည်းဖြစ်ပါတယ်။
Your American Tan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်။ဟောင်ကောင်မှာအစိုးရရဲ့အဆိုပြုချက်တွေကိုလက်ခံပြီးတော့လမ်းပေါ်ထွက်ဆန္ဒပြမှုတွေအဆုံးသတ်တဲ့မတဲ့ဆန္ဒခံယူကြမယ့်ကိစ္စကိုဒီမိုကရေစီရေးဆန္ဒပြနေသူတွေကဖျက်လိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲမဲပေးကြဖို့နိုင်ပိုင်းအလို့မှာဒီအစီအစဉ်ကိုဖျက်ခဲ့တာပါ။ဆန္ဒပြကြောင်းသားခေါင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူတွေကြားပြီးခဲ့တဲ့အင်္ဂါနေ့လုံးကဆွေးနွေးအပြီးတရုတ်ပြည်မှာကြီးအစိုးရရဲ့ကြိုတင်အတီးပြုချက်ရသူမှသာ2019ဟောင်ကောင်အုပ်ချုပ်ရေးမှူးဝင်ပြီးတော့ရွေးချယ်ပိုင်ခွင့်ရှိတဲ့အပေါ်မှာဆန္ဒပြသူတွေရဲ့မကျေနပ်ချက်ကိုတရုတ်အစိုးရစီကိုတင်ပြပေးမယ်လို့ဟောင်ကောင်အစိုးရကကန့်လှမ်းခဲ့ပါတယ်။ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက်ကိုလည်းဆန္ဒပြသူတွေနဲ့ပုံမှန်ဆွေးနွေးမှုတွေလုပ်သွားဖို့အစိုးရကကန့်လှမ်းပါတယ်။ဆန္ဒပြသူတွေအနေနဲ့တော့ဟောင်ကောင်လမ်းတွေပိတ်ဆို့ပြီးတော့ဆန္ဒပြနေမှုကိုအဆုံးသတ်ပေးဖို့အစိုးရကချွင်းချက်ဖြစ်နေတောင်းဆိုခဲ့ပါတယ်။အစိုးရရဲ့အဆိုပြုချက်တွေဟာပြည်စုံလှုံ့လောက်မှုမရှိဘူးလို့အဓိကဆန္ဒပြခေါင်းဆောင်တွေကပြောပြီးတော့ဆန္ဒခံယူပွဲကိုဖျက်ခဲ့တာပါ။ဒါပေမဲ့တချို့တွေကလည်းတီတူတွေရဲ့သဘောထားကိုတင်ပြနိုင်ဖို့အတွက်ဆန္ဒခံယူပွဲကအရေးကြီးတယ်လို့ပြောနေကြပါတယ်။ဒီဆန္ဒခံယူပွဲကိုဘယ်တော့ပြန်လုပ်မလဲဆိုတာကိုတော့အခုချိန်မှာတက်တက်ကွယ်ကွယ်မသိရသေးပါဘူးရှင်
။ American ပြည်အောင်စုမှာဘ ഹു ဆိုးရကလိန်နူချစ်သူတွေအတွက်လက်ထပ်ထိမ်းမြန်းခွင့်ကိုနောက်ထပ်ပြည်နယ်6ခုမှာခွင့်ပြုပေးလိုက်ပြီလို့ရှေ့နေချုပ် Eric Holder ကစနေနေ့ကကြေညာလိုက်ပါတယ်။Alaska, Arizona, Idaho, North Carolina, အနောက် Virginia နဲ့ Wyoming ပြည်နယ်တွေမှာလိင်တူချစ်သူတွေရဲ့လက်ထပ်ခွင့်ကိုအတိအမှတ်ပြုလိုက်ပြီလို့ကြေညာတာဖြစ်ပါတယ်။ဒါကြောင့်လိင်တူချစ်သူတွေအနေနဲ့လူမှုဖူးလုံရေးနဲ့စစ်ပြန်နေအတွက်ခံစားခွင့်တွေအပါအဝင်တခြားခံစားခွင့်တချို့ကိုရနိုင်တော့မှာဖြစ်ပါတယ်။ဒီလအစောပိုင်းကတော့ American တရားရုံးချုပ်ကအောက်ရုံးတော်တွေမှာပြည်နယ်6ခုမှာလိင်တူချစ်သူတွေအတွက်လက်ထပ်ထိမ်းမြှားခွင့်ပြုရေးကြားနာဖို့ညွှန်ပေးခဲ့ပါတယ်။ခုချိန်မှာတော့အမေရိကန်မှာပြည်နယ်32ခုနဲ့ဝါရှင်တန် DC မှာလိင်တူချစ်သူတွေအတွက်လက်ထပ်ထိမ်းမြှားခွင့်အတိအမှတ်ပြုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံသားအားလုံးအတွက်ဒန်းတူညီမျှမှုအပြည့်အဝရရှိရေးလှုပ်ရှားမှုတွေတိုးတက်ဆောင်ရွက်လာတာနဲ့အမျှလိင်တူချစ်သူတွေအတွက်လက်ထပ်ထိမ်းမြှားခွင့်ကိုနောက်ထပ်ပြည်နယ်အသစ်တွေမှာအတိအမှတ်ပြုတာဖြစ်တယ်လို့လည်းရှေ့နေချုပ် Eric Holder ကပြောဆိုပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာဗြိတိန်တိုက်ခိုက်ရေးတပ်တွေနောက်ဆုံးတာဝန်ယူထားတဲ့စစ်အခြေစိုက်စခန်းကိုအာဖဂန်လုံခြုံရေးတပ်တွေကိုလွှဲပေးခဲ့ပြီးတော့ဗြိတိန်တပ်တွေရဲ့တိုက်ခိုက်မှုကိုဒီကနေ့အဆုံးသတ်လိုက်ပါတယ်။ Helmand ပြည်နယ်တွေကဘာစတီယွန်စစ်စခန်းမှာကျင်းပတဲ့တာဝန်လွှဲပြောင်းပေးရတဲ့အခမ်းအနားမှာစစ်စခန်းမှာလွှင့်တူထားတဲ့ဗြိတိန်အလံကိုချခဲ့ပြီးတော့73နှစ်တာအာဖဂန်စစ်ပွဲမှာဗြိတိန်တပ်တွေရဲ့ပါဝင်မှုကိုအဆုံးသတ်ခဲ့တာဖြစ်ပါတယ်။ဘာစတီယွန်စစ်အခြေစိုက်စခန်းဟာဆိုရင်2006ခုနှစ်ထဲကအာဖဂန်နစ္စတန်မှာရှိနေတဲ့ဗြိတိန်တပ်တွေရဲ့အဓိကအခြေစိုက်စခန်းဖြစ်ပါတယ်။ဒီကနေ့တာဝန်လွှဲပြောင်းပေးတဲ့အခမ်းအနားမှာ American Marine ကန့်တက်တပ်သားတွေနဲ့ Afghan စစ်သားတွေကဂုံပြူတပ်ဖွဲ့အဖြစ် အာဖဂန်ပရတိန်နဲ့အမေရိကန်နိုင်ငံတော်တချင်းတွေဖွင့်လှစ်စင်မှာအလေးပြုခဲ့ကြပါတယ်။အာဖဂန်စစ်ပွဲမှာ2000ခုနှစ်တည်းကဗြိတိန်တပ်တွေပါဝင်တိုက်ခိုက်ခဲ့ပြီးတော့ဗြိတိန်တပ်ဖွဲ့ဝင်453ယောက်ကြာဆုံးခဲ့ပါတယ်။အာဖဂန်ပြည်သူတွေအတွက်တည်ငြိမ်တဲ့အနာဂတ်နဲ့အတက်နိုင်ဆုံးကူညီပေးခဲ့တဲ့အတွက်ဗြိတိန်တိုက်ခိုက်ရေးတပ်တွေရဲ့တာဝန်ပြီးဆုံးသွားပြီဆိုတာကိုဂုဏ်ယူစွာနဲ့ကြေညာနိုင်တဲ့အကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးမိုက်ကယ်ဖယ်လွန်ကပြောကြားခဲ့ပါတယ်။
လက်နုံမြောက်ပိုင်းထရီပိုလီမြို့တော်မှာအစ္စလမ်တပ်နက်သမားတွေတိုက်ခိုက်မှုကြောင့်စစ်သား3ယောက်ထက်မနည်းကြဆုံးခဲ့တယ်လို့လက်နုံဆိုရတက်ကကြေညာလိုက်ပါတယ်။စနေနေ့မနေ့ပိုင်းကလက်နုံစစ်တပ်ဖက်ကရဟတ်ယာဉ်တွေတုံးပြီးတော့တပ်နက်သမားတွေနဲ့တိုက်ခိုက်ခဲ့ပြီးလက်နက်တွေလည်းဖမ်းဆီးမိခဲ့တယ်လို့ Reuters သတင်းကဖော်ပြပါတယ်။ထရီပိုလီမြို့မှာအင်ဂျင်ဂျင်စီးရီးယားသဘုံတွေကိုထောက်ခံတဲ့ဆွန်နီစစ်သွေးကြွတွေနဲ့အစိုးရစီးရီးယားအစိုးရကိုထောက်ခံတဲ့ရှေ့တွေကြားမှာမကြာခဏတိုက်ခိုက်မှုတွေဖြစ်နေပါတယ်။
တနင်္ဂနွေနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မုံနဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါ။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမယ်ထဲအလို့သတင်းတော်ကိုပါကြီးစစ်တပ်လက်ချက်နဲ့တည်ဆုံးခဲ့ရတဲ့အပေါ်ဒီကနေ့ဆန္ဒပြပွဲကိုအရင်ဆုံးတင်ပြပေးမှာပါ။စစ်တပ်ကဖမ်းဆီးပြီးတည်ဆုံးသွားပြီလို့သတင်းထုတ်ပြန်ခဲ့တဲ့တက်ကြွလှုပ်ရှားသူတဦးလည်းဖြစ်အလို့သတင်းတော်လည်းဖြစ်တဲ့ကိုပါကြီးရဲ့ဖြစ်ရက်နဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ဖို့တာဝန်ရှိသူတွေစုံစမ်းရေးကော်မရှင်တရားဖွဲ့ပေးဖို့ဒီကနေ့မှာ88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်ပိုင်းတွေဆန္ဒပြတောင်းဆိုလိုက်ပါတယ်။ကိုပါကြီးဖြစ်ရက်ကိုအမှုမှန်အတိုင်းမဖော်ထုတ်နိုင်ခဲ့ရင်ပြည်သူတွေအပေါ်မှာစစ်တပ်ကတရားမဲ့လုပ်ရက်တွေထပ်ပြီးလှုပ်လာနိုင်တဲ့အတွက်ခေါင်းငုံမခံကြဖို့ကိုလည်း88ကျောင်းသားတွေကတိုက်တွန်းလိုက်ပါတယ်။အပြည့်စုံကတော့စုလီမြို့တော်ခမ်းမရှိဆန္ဒပြပွဲကိုကိုတိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်မောင်ကတင်ပြပေးမှာပါရှင်။
တကူကြားခဲ့ရတဲ့တန်တွေကတော့ဒီကနေ့စုလေမျိုးတော်ခမ်းမရှင်မှာဆန္ဒထုတ်ဖော်ခဲ့တဲ့ပြည်သူတွေရဲ့အတန်ဖြစ်ပါတယ်တက်ကြွလှုပ်ရှားသူတို့လည်းဖြစ်အလိုတန်းတဲ့နောက်တူလည်းဖြစ်တဲ့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာတက်ကဖန်စီထားရကနေထွက်ပြေးဖို့တနက်လူတာကြောင်းပြစ်ခတ်မှုတွင်တည်ဆုံးသွားခဲ့တဲ့ကြောင်းကာဝေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ခဲ့တာပါအခုလိုကိုပါကြီးတည်ဆုံးခဲ့မှုနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကထုတ်ပြန်မှုပိုင်းမှာလိုအပ်ချက်တွေရှိနေတယ်လို့ကိုပါကြီးဖြစ်ရဟာလူသက်အလောင်းဖြောက်တဲ့ပုံစံဖြစ်နေတဲ့အတွက်တရားမျှတဖြစ်ဖို့စုံစမ်းရေးကော်မရှင်တရက်ကိုစစ်တပ်ဘက်ကရောအုပ်ချုပ်ရေးအရက်ဘက်ကပါအမြန်ဖွဲ့ပေးဖို့ဒီကနေ့စုလီမြို့တော်ခမ်းမရှင်မှာတက်ကြွလှုပ်ရှားသူတွေနဲ့အရက်ဖက်လူမှုဖွဲ့စည်း30ကျော်ကတောင်းဆိုဆန္ဒထုတ်ဖော်ခဲ့ပါတယ်ကိုပါကြီးရဲ့ရုပ်အလောင်းကိုစစ်တပ်ဘက်ကတော့မြေမြို့တချို့ပြီးဖြစ်တယ်လို့ပြောဆိုပါတယ်။ဒါပေမဲ့ဒီကနေ့ဆန္ဒထုတ်ဖော်ပွဲမှာတော့ကိုပါကြီးရဲ့ရုပ်အလောင်းကိုစစ်ဆေးစုံစမ်းမှုတွေမြင်ရတတ်လှုပ်ဆောင်ဖို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကတောင်းဆိုလိုက်ပါတယ်
။ဒီအလောင်းကိုအခုလက်ဆုံးပြန်အပ်ပြီးတော့စုံစမ်းစစ်ဆေးတဲ့ကော်မရှင်ကလွတ်လိုက်ရမယ်၊ပြန်ကျင်မှုရှိရမယ်၊ကျွန်တော်တို့လက်ချေမပြတ်အောင်လည်းစောင့်ကြည့်မယ်။ဟုတ်ပြီ။လက်ဆုံးအနည်းချုပ်ကိုကျွန်တော်တို့ပြောရမယ်။အခုလိုစုဝေးရခြင်းဟာဒီပုဂ္ဂိုလ်တောင်းဦးတယောက်တည်းပဲမကပါဘူးကျွန်တော်တို့တိုင်းပြည်ဟာအထက်ကနေပြီးတော့ဆိုင်းဘုတ်လှလှတွေတင်နေအတန်ကောင်းကောင်းတွေတွေ့နေကြောင်းလဲနေပြီကြောင်းလဲနေပြီလို့ပြောတော့ညာလဲတကယ်တကယ်ကြတော့အထူးသဖြင့်လက်လက်တိုင်ထားတဲ့တပ်ဖွဲ့တွေဟာစိတ်ကြိုက်လို့ပြောကြားနေလို့ပဲလွယ်လွယ်ကူကူနဲ့အနိုင်ကျင့်နေလို့ပဲဆိုတာကိုကျွန်တော်တို့နံပါတ်1ပေါ်ထုတ်တယ်အဲ့ဒါအားလုံးဟာတရားဥပဒေစိုးမိုးမှုကင်းနေတယ်ဆိုတာကိုဖော်ထုတ်တယ
်ဒီကနေ့88မျိုးဆက်ညီညာရေးနဲ့ပွန်လင်းလူမှုအဖွဲ့အစည်းအပါဝင်အရက်ဖက်လူမှုအဖွဲ့အစည်း30ကျော်စုဝေးဆန္ဒထုတ်ဖော်ရတာဟာကိုပါကြီးတက်ခံရမှုဖြစ်ရမယ်ပေါ်ပေါ်ရေးအတွက်ဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကိုကြီးကပြောပါတယ
်ကိုပါကြီးဟာကျွန်တော်တို့ဖော်ထုတ်နိုင်လို့ကျွန်တော်တို့သိရှိလို့အခုလိုစုဝေးခွင့်ရတဲ့ပုဂ္ဂိုလ်တယောက်ပဲဖြစ်ပါသူ့လိုမျိုးဖော်ထုတ်ခွင့်မရဘဲနဲ့လူမသိသူမသိအဲ့ဒါလို့တည်ကြည်သွားတဲ့အဲ့ဒါလို့ဒီပန်းနှိမ့်ဆက်ခံရတဲ့နိုင်ငံသားအလုံးကိုကိုယ်သာပြည်ပြီးတော့ကျွန်တော်တို့ကန့်ကွက်ဆန့်ကျင်နေတာဖြစ်ပါတယ်
သမဏဦးသိန်းစိန်အစိုးရအနေနဲ့ဒီမိုကရေစီအသင်ကူးပြောင်းရေးကိုတွားတယ်လို့ပြောဆိုနေပေမဲ့လက်တွေ့သူ့ရဲ့လုပ်ရက်တွေဟာဘာမှမပြောင်းလဲဘူးလို့ကိုကိုကြီးကဆက်ပြောပါတယ
်ဒီနေ့ကျွန်တော်တို့နိုင်ငံဟာနိုင်ငံတကာအလဲမှာကျွန်တော်တို့နိုင်ငံကဒီမိုကရေစီပြောင်းလဲရေးဟာစံပြပုံစံပဲဖြစ်တယ်လို့လို့အလူအကျော်ချီးကျူးနေကြတာရှိတယ်အဲ့ဒီအချိန်မှာကျွန်တော်တို့နှစ်ပေါင်းများစွာချင်းချောင်ထဲမှာနေခဲ့ရတဲ့ကျစ်ဆက်ရှင်မျိုးဆက်တွေနိုင်ငံရေးလုပ်ဖို့ကြံပေးတွေကလည်းပဲကျွန်တော်တို့ခံစားကြရတာတွေကိုမျိုးသိပ်ပြီးတော့အမျိုးသားပြန်လဲပြည်ညံရေးအတွက်အတန်းနိုင်ဆုံးကျွန်တော်တို့ပြည်စုံဆွေးနွေးမှုထိုးစားနေတဲ့အချိန်မှာအခုလိုမျိုးထိုးပေါက်မှုတွေတပ်ပြတ်မှုတွေဟာဆက်ပြီးတော့
ဖြစ်နေစေဖြစ်တယ်ဆိုတာကိုပေါ်ပေါ်ထင်ထင်ထင်ထင်ရှားရှားပေါ်ပြနေတာဖြစ်ပ
ါဒီကနေ့စနားထုတ်ဖော်ပွဲကိုညနေ၄နာရီကနေ၅နာရီအထိတနင်္လာနေ့ပါကြအောင်စနားထုတ်ဖော်ခဲ့ကြတာပါဒီလိုဆန္ဒပြမယ်ဆိုတာကိုသက်ဆိုင်ရာရဲတပ်ဖွဲ့ကိုစတင်အကြောင်းကြားထားပေမဲ့လည်းဆန္ဒပြပွဲလုပ်နေတဲ့နေရာကိုရဲအယားရှိတွေကလာရောက်တားမြစ်ဖို့ကြိုးစားတဲ့အတွက်ဆန္ဒထုတ်ဖော်သူတွေကသူတို့ကိုထိတ်တဲရင်ဆိုင်ခဲ့ကြပါတယ်။ဒါကြောင့်လာရောက်တားစီးတဲ့ရဲတပ်ဖွဲ့ဝင်တွေပြန်လည်ထွက်ခွာသွားခဲ့ရပါတယ်။88မျိုးဆက်ចောင်းသားခေါင်းဆောင်တွေကတော့ရှစ်လင်းလုံးအရေးတော်ပုံကြီးဖြစ်ခဲ့တော့ကကိုဖိုးမော်ရဲ့ဖြစ်ရက်နဲ့ကိုပါကြီးဖြစ်ရက်ကိုနိုင်ရှင်ချိန်ထိုးပြောဆိုခဲ့ပါတယ်။1988အရေးတော်ပုံတုန်းကလိုဖြစ်ရက်မျိုးပြန်မရောက်ဖို့ဒီကိစ္စကိုကျူးလွန်တဲ့သူကိုထိထိရောက်ဖော်ထုတ်အရေးယူပြဖို့လိုတယ်လို့လည်းသူတို့ကတောင်းဆိုခဲ့ပါတယ်။88တုန်းကလိုဖြစ်ရမျိုးထပ်မဖြစ်လာဖို့အတွက်တာဝန်ရှိဆုံးကတော့လက်ရှိတိုင်းပြည်ကိုအုပ်ချုပ်နေတဲ့အစိုးရနဲ့စစ်တပ်ရဲ့ခေါင်းဆောင်တွေကောင်းကောင်းကင်တွင်နိုင်မှုကအရေးကြီးဆုံးဖြစ်တယ်လို့ရှုမြင်တဲ့အကြောင်း Generation Wave အဖွဲ့ကကိုမိုးသွေးကပြောပါတယ်။ဒီကနေ့88အပါအဝင်ရပ်ဖက်လူမှုအဖွဲ့စည်းတွေရဲ့ဆန္ဒထုတ်ဖော်မှုဟာဆိုရင်တမတော်ဦးသိန်းစင်အစိုးရတပ်တန်းအတွင်းအပြင်းထန်ဆုံးတောင်းဆိုတဲ့ဆန္ဒပြပွဲတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့စူးလီကဆန္ဒပြပွဲကိုကိုရိုင်းသွားရောက်တင်ပြရယူခဲ့တဲ့ကိုအောင်ရဲမောင်မောင်တင်ပြပို့ခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲတင်ပြပေးချင်တာကတော့မြန်မာအစိုးရစစ်တပ်ရဲ့လက်ချက်နဲ့တည်ဆုံးခဲ့ရသူအလွတ်တရင်တော်ကိုပါကြီးကိုအမှုဖွင့်မှုအတွက်မိသားစုကမွန်ပြည်နယ်ကြိုင်မြို့မြို့နယ်ရဲစခန်းမှာတိုင်ချက်ဖွင့်တာကိုရဲကပထမညှင်းပယ်ခဲ့ပါတယ်။အကြောင်းစုံကိုကိုပါကြီးရဲ့ဇနီးဖြစ်သူမတ်တနာက VOA ကိုအခုလိုပြောပြပါတယ်။
ဟုတ်ကဲ့ကျမမနေ့က 9:15 မှာကြိုင်မြော်မြို့မှာရဲစခန်းကိုရောက်ပါတယ်ဟုတ်ကဲ့ကြိုင်မြော်မြို့မှာရဲစခန်းကိုရောက်ပြီးတော့ကျမ19ရက်နေ့ကကျမခင်မွန်းတယ်အပြောက်ဆုံးလို့ဆိုပြီးလူပြောက်တိုင်ခဲ့တာပ9မြူဆောင်2014နဲ့တိုင်ခဲ့တဲ့အမှုကိုကျမအရင်မေးပါတယ်ဘာထူးခြားလဲမေးပါတယ်ပထမမေးပါတယ်နောက်တစ်ခါထူးခြားမှုမရှိဘူးအမှုကပိတ်သိမ်းလိုက်တယ်ဘာဖြစ်လို့လဲဆိုတော့24ရက်နေ့မှာထွက်လာတဲ့မီဒီယာမှာပါဝင်တဲ့ကိုပါကြီးတိတ်ဆုံးသွားပြီဆိုတော့သတင်းကြောင့်ဆိုပြီးတော့အမှုပိတ်သိမ်းပါတယ်လို့ပြောပါတယ်။အဲနောက်တစ်ချက်ကျမထပ်မေးပါတယ်ဒီမှာကိုပါကြီးတိတ်ဆုံးတာကိုတိတ်မှုတိတ်ခင်းဖွင့်သလားဆိုတော့မဖွင့်ပါဘူးတဲ့။အဲဒါဆိုအလောင်းကိုစစ်ဆေးရတာကြီးလည်းမရှိဘူးပေါ့ဆိုမရှိပါဘူးဆိုတော့ကျမနောက်ထပ်အမှုထပ်ဖွင့်ချင်ပါတယ်လို့ပြောတော့ဒီကအမှုဖွင့်လို့မရပါဘူးတဲ့အထက်အဖွဲ့အစည်းကညွှန်ကြားထားလို့ဒီအမှုကိုဖွင့်ဖွင့်မပေးနိုင်ပါဘူးလို့ပြောပါတယ်။အဲ့တော့ကျမအထက်အဖွဲ့စီရဲ့နာမည်ကိုကျမကိုပြောပြပေးပါဆိုတော့အထက်အဖွဲ့စီရဲ့နာမည်ကိုတော့မပြောပြနိုင်ပါဘူးဖွင့်ရင်ခရိုင်ကိုတော့ဖွင့်ပါလို့ပြောလို့ကျမတို့ခရိုင်ရုံးကိုတော့ဖွင့်ပါတယ်ခရိုင်ရုံးကိုတော့မဖွင့်ရင်ကျမကိုကူညီမဲ့ရှေ့နေများနေတိုင်းနေပါတယ်ဘလို့အမှုဖွင့်ရင်ကောင်းမလဲဆိုတော့ရှေ့နေကနှုတ်တိုက်ချပေးတဲ့တိုင်စာကိုကျမတို့လိုက်ရေးပြီးတော့ခရိုင်ရုံးကိုတော့ပါတယ်တော့ခရိုင်ရုံးကပြောပါတယ်မျိုးနယ်ရုံးကိုတွားပြန်ဖွင့်ပါတဲ့ခရိုင်မှာကဒီလိုမျိုးနယ်ရုံးကိုကြော်ပြီးလက်ခံရုံးထုံးစံမရှိပါဘူးသူတို့နှုတ်နဲ့ညွှန်ကြားပြီးတွားပါပြီခရိုင်မျိုးနယ်ရုံးကိုတွားဖွင့်ပါဆိုတော့ခုကျမမျိုးနယ်ရုံးကိုပြန်လာပါတယ်ခုမျိုးနယ်ရုံးကိုကျမရောက်နေပါပြီဒါပေမဲ့စခန်းမှုကမရှိသေးဘူးတဲ့အော်ပြန်ရောက်ပါပြီစခန်းမှုပြန်ရောက်ပါဒါဆိုလို့ရှိရင်ကျမစခန်းမှုနဲ့စကားပြောကြည့်ပါဦးမပြီးတော့မှကျမတို့ပြန်မေးပါလိုက်စခန်းမှုပြန်ပါတမ်းမမကြားရတယ်လို့ပါနော်ဟုတ်ကဲ့ပါကျေးဇူးတင်ပါဟုတ်ကဲ့ပါဟုတ်ကဲ့ပါ
အလို့သတင်းတော်ကိုပါကြီးကိုစက်တမလကုံပိုင်းတို့ကမွန်ပြည်နယ်ကြံမြောမြို့နယ်အတွင်းမှာရဲကဖမ်းဆီးပြီးစစ်တပ်ကိုလွှဲပြောင်းပေးခဲ့တာပါဒီနောက်ပိုင်းအောက်တိုဘာလ4ရက်နေ့မှာမြန်မာအစိုးရစစ်တပ်ကထိန်းသိမ်းထားစဉ်အတွင်းအဆောင်စစ်သားရဲ့တနက်ကိုကိုပါကြီးကလူဖို့ကြိုးစားလို့ပြစ်ခတ်မှုအတွင်းအလို့သတင်းတော်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်တည်သွားပြီဆိုပြီးမြန်မာစစ်တပ်ကမြန်မာစာနယ်ဇင်းကောင်စီယာယီကနေတဆင့်သတင်းထုတ်ခဲ့တာဖြစ်ပါတယ်ကိုပါကြီးမြန်မာစစ်တပ်ရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့အပေါ်အမှုဖွင့်နိုင်ဖို့ကြိုးစားနေတဲ့ဇနီးဖြစ်သူမတ်တန်နာကနောက်ဆုံးမှာတော့မွန်ပြည်နယ်ကြိုင်မြော့မြို့နယ်ရဲစခန်းကအမှုဖွင့်ပေးနေပြီဆိုပြီးတော့အခုလိုပြောလာပါတယ်
။အမှုဖွင့်လို့ရပါလားရှင်အမအချိန်နေဘယ်လိုရှိပါလဲ။
ဟုတ်ကဲ့ဖွင့်ခွင့်ပေးပါတယ်ဒါပေမဲ့တို့အခုရေးနေပါတယ်ကျမတို့အဲ့ဒီဖွင့်ခွင့်ပေးပြီးတော့တို့ရေးနေတယ်ပြီးတော့ဒီမှာပုံမှန်လို့ပါလို့တို့ဟိုပတ်နံပါတ်တို့ကျမတို့တောင်းပါမယ်ပတ်နံပါတ်ဘယ်လောက်လဲဆိုတာမသိသေးဘူးရှင်ရင်းနေတော့မရှိရနော
်
ဟုတ်ကဲ့အဲ့ဒါဆိုပါနံပါတ်နဲ့ပုံမှန်နဲ့ကိုကျမတို့တောင်းပါမယ
်ဟုတ်ကဲ့ဘာနဲ့ဖွင့်ပေးပါလဲရှင်တို့အမားတို့ဘာနဲ့တိုက်ပါလ
ဲအဲ့ဒါမတိသေးဘူးရင်းနေတော့ရှင်ကတ်စရေးပေါ့နော်သူရင်းနေပါတယ်ရဲစခန်းမှုနာမည်ကတော့ဥတင်ဖြစ်ပါတယ်စခန်းမှုဥတင်ပါ
မြမဆွေရစစ်တပ်တွင်မှတည်ဆုံးခဲ့ရသူအလွတ်တင်းတော်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်အတွေ့နောက်ဆုံးမှာတော့ကြိုင်မြော့မြို့နယ်ရဲစခန်းကတေမှုတေခင်းနဲ့အမှုဖွင့်ပေးလိုက်ပြီးဖြစ်ပါတယ်
တော်ရရှိများရှင်လက်ရှိမြန်မာနိုင်ငံအကူးပြောင်းကာလမှာတရားဥပဒေစိုးမိုးရေးအရေးကြီးတယ်ဆိုတာကိုအစိုးရကရောအတိုက်ခံတွေကရောညှိညွန်းပြောဆိုကြပါတယ်။အဲ့ဒီတော့လက်ရှိမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဆိုတာတကယ်ပဲအသက်ဝင်နေပြီလား။တော်ရရှင်တွေကရောဘယ်လိုယူဆကြပါသလဲ။ အခုလာမယ်အင်္ဂါနေ့ဓာတ်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေ VOA ဖုန်းနံပါတ်ဖြစ်တဲ့1-232-382-999လေးနဲ့ Fast Number 1-232-382-999တို့ကိုဆက်သွယ်နိုင်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်လို့စာနဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ခြင်းနဲ့ဆိုရင်လေ VOA email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရစေ
။လာမယ့်အင်္ဂါနေ့ည9:00နာရီတရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရစေ။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOA ရဲ့တယ်လီဖုန်းနံပါတ်က1-232-382-999လေးဖြစ်ပြီးကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။သောရရှင်တို့ရဲ့တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ဆွေးနွေးရမယ့်အကြောင်းအရာကိုပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကျမတို့ကပြန်ပြီးတော့ဆက်သွယ်ပါမယ်ရှင်။အခုကတော့မြန်မာသတင်းဆောင်မတပုတ်ကိုတင်ပြပေးခြင်းပါတယ်။မျိုးဆောင်ဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပေးဖို့တောင်းဆိုဆန္ဒပြပွဲကိုရန်ကုန်မြို့မှာစနေနေ့ကကျင်းပခဲ့ပါတယ်။ဒီဥပဒေဟာနိုင်ငံလုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေတဲ့အပြင်ကုလသမဂ္ဂရဲ့အခြေခံလူ့အခွင့်အရေးပြဋ္ဌာန်းချက်တွေနဲ့လည်းကိုက်ညီမှုမရှိဘူးလို့မြန်မာလူထုအခြေပြုအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်ထားပါတယ်။အကြောင်းစုံကိုတော့မတ်အင်ချင်းနိုင်ကတင်ပြပေးပါမယ်ရှင်။
ရန်ကုန်မြို့ကမြို့ဆောင်ဥပဒေပြဋ္ဌာန်းရေးတောင်းဆိုတဲ့ဆန္ဒပြပွဲဖြစ်မြောက်အောင်လူမှုကွန်ရက်အင်တာနက်စာမျက်နှာဖြစ်တဲ့ Facebook ကနေစီးအောင်လှုပ်ရှားခဲ့တာဖြစ်တယ်လို့ဥဆောင်စီစဉ်တဲ့မဘာတာအဖွဲ့ရဲ့အလုပ်အမှုဆောင်ဓမ္မဆက်ကဥမောင်မောင်က VOE ကိုပြောပါရယ်လွှတ်တော်မှာအခုချိန်ထိမြို့ဆောင်ဥပဒေမှာပါတဲ့အဓိကအချက်တွေနဲ့ပတ်သက်လို့တင်သွင်းဆုံးဖြတ်တာမျိုးမရှိသေးတာကြောင့်အခုလိုဆန္ဒပြရတာဖြစ်တယ်လို့လည်းဥမောင်မောင်ကပြောပါရယ်ဆို
တော့ဒီနေ့ပတ်သက်ပြီးတော့ကျွန်တော်ကလွှတ်တော်ကိုနံပါတ်8ထိုးပြီးတော့ဒီလိုရဲ့လိမ့်ပါလေအဲဒါသမားကြီးမှာတပင်းဝဲလာပေါ့နောက်ထပ်ကိုင်းပုံရင်းနဲ့လက်မလေးသိန်းလောက်ဖြစ်သွားတယ်ပေါ့လေအဲဒီမှာဒီပုံရင်းနဲ့ပတ်သက်ပြီးတော့သမဏကနေပြီးတော့တော့ဟိုလူတော်မှုတည်လေးရတဲ့ပတ်သက်လို့ဟောလာခုတယ်ပေါ့အဲနောက်ပြီးတော့လေဘက်တော်လာနေပဲသုရှင်မနုကလည်းဒီဘက်ကိုအနာဆိုင်နေနဲ့ဤဌာနတွေကိုဆိုင်ရဆိုင်ရရေးဆွဲပြဖို့အတွက်တောင်းဆိုရဲအဲဒီမှာဘာသာကူးကောင်းရေးဆိုင်ရာဥပဒေမူကြမ်းကတော့ထွက်လာပြီးတော့ဒီလူတွေရဲ့ဘောသာတောင်းခံချက်တွေကိုပြန်လည်ပြည့်ပြည့်ရေးဆွဲနေတယ်ပေါ့။ဒါပေမဲ့တဲ့ဥပဒေသုံးခုကလက်တော်ဗတ်န်ခုဒီလိုတော့တစ်ခုပြန်စနေပြီ။ဒါပေမဲ့စီးပွဲမှာတော့ပြန်ပြည့်မရှိသေးတဲ့အကြောင်းကျွန်တော်ကဒါဒီဝမီနေရှင်ရေးရပါသေး။ဒီလူရဲ့စာနာပြည်သူရဲ့ဇူလာချက်ကိုလည်းအာရုံရှိနိုင်ပါသေးဆိုပြီးတော့ကျွန်တော်တို့ကဒီအမျိုးလုံးဥပဒေတောင်းဆိုတဲ့တစ်ခုကိုဆောင်ရွက်တာပါခင်ဗျာ။
ဟုတ်ကဲ့ရှင့်အခုဒီနေ့ဆန္ဒထုတ်ဖော်မှုမှာဟိုအင်အားဘယ်လောက်လောက်ရှိပါလဲရှင
်အင်အားအနေနဲ့ဒီတော့ကိုခေါ်ရတာကလည်းဘာကြောင့်လဲတော့အင်အားကတင်းနန်းလုံးနဲ့တည်းတော်တော်ကစိတ်နဲ့မရေးတနိုင်ပါဘူးရေးတွေ့ဆက်လက်ပုဂ္ဂိုလ်တွေပြောတာကတော့ဒီ4,000,000လောက်တော့ရှိတယ်လို့သူတို့ကပြောတယ်ဒါပေမဲ့ကျွန်တော်တို့ကရှေ့ရသွားတယ်လို့ဆိုတော့သိနေရအောင်ခင်ဗျာ
မျိုးဆောင်ဥပဒေပြဋ္ဌာန်းရေးအတွက်လွှတ်တော်မှတင်သွင်းဆုံးဖြတ်တာမျိုးမရှိသေးတာနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖြိုးမင်းသိန်းကအခုလိုပြောပါတယ်
ဟိုရေးဆွဲမယ်ဆိုပြီးတော့နိုင်ငံတော်သမ္မတကတာဝန်ယူသွားတယ်ပေါ့နော်ဆိုတော့အခုအချိန်ကြီးပြီးတော့လွတ်တော်ကိုတင်ပြဆွေးနွေးကြတာမရှိသေးဘူးအဲဒါပေမဲ့ဒီအမျိုးဘာသာသာသနာစောင့်ရှောက်ရေးဆိုတဲ့ကိစ္စကတန်ခိုင်ပါတီရဲ့ကြွေးကြော်တမ်းပဲဟိုပါတီကြွေးကြော်တမ်းမှာဆိုတာသူကဒီအချက်လက်ကိုထည့်ပြီးကြွေးကြော်နေတာဖြစ်တဲ့အတွက်တန်ခိုင်ပါတီဘက်ကတော့ဒီမျိုးသောဥပဒေတင်လာမှုအပေါ်မှာထောက်ခံလာနိုင်ဖွယ်ရာရှိတယ်လို့ကျွန်တော်ထင်တယ်လွတ်တော်ထဲမှာแต่ทําไมอกุจริงที่တော့လွတ်တော်နိုင်ငံရေးမျက်နှာစာအထီတော့ဒီဥပဒေကအခုထီတော့ကျွန်တော်တို့ရှိအောင်မလာသေးဘူ
းဟုတ်ကဲ့အဲ့တော့ဒီအခုမျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးတော့လွတ်တော်အမတ်ဒီကြားထဲမှာသဘောထားအမြင်မျိုးမျိုးရှိရလို့သိရပါတယ်ရှင်အဲ့တော့ဒီမျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးတော့ဒီလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဥဖြိုးမင်းသိန်းရဲ့သဘောထားအမြင်ရောဘယ်လိုရှိပါလဲရှင
်ကျွန်တော်မြင်လာတော့အမျိုးဘာသာသာသနာဆောင်လျှောက်ရမယ်ဆိုတာကလူမျိုးတိုင်းဘာသာတိုင်းမှာရှိမှာပါဒီအတွက်ဥပဒေတရားပြဋ္ဌာန်းပြီးဆောင်ရွက်တာထက်စာရင်အမျိုးဘာသာသာသနာဆောင်လျှောက်ရေးအတွက်ပေါ့နော်ဒီလူကြီးလူမတွေရှိတယ်အမျိုးဒီကိုလူမျိုးတိုင်းလူမျိုးတိုင်းမှာဒီအကြီးအကဲရှိကြပါတယ်ဒီအမည်နောက်ဘာသာရေးမှာဆိုတဲ့ဘာသာရေးဆိုင်ရာအကြီးအကဲရှိတယ်ဒီလူတွေကပဲကိုယ့်ရဲ့အမျိုးဘာသာသာသနာကိုဆောင်လျှောက်ဖို့အတွက်ကြိုးပမ်းမှာပါဒီဥစ္စာကိုနိုင်ငံတော်မှာဘာသာတရားပြဋ္ဌာန်းပြီးဆောင်ရွက်ဖို့လောက်ဒီလိုအဖို့လို့ကျွန်တော်ထင်တယ်လိုအပ်နေတဲ့သူတွေရဲ့ဆောင်ရွက်နေမှုတွေအားလည်းဘာကြီးပဲချက်ချောင်လုပ်နေတာလဲဆိုတာကိုကျွန်တော်တို့အကဲဖြတ်ဖို့လိုပါလိမ့်မယ်တချို့အခြေအနေတွေဟာ တိုင်းပြည်ရဲ့တည်ငြိမ်အေးချမ်းမြေမှုတွေကိုမလိုလားပဲပြပြသွေးသွားနိုင်တဲ့အခြေအနေတွေရှိတယ်ဒီအခြေအနေတွေကိုကျွန်တော်တို့ဂရုစိုက်ပြီးဆောင်ရွက်ရမှာဖြစ်ပါတယ
်ဒီဥပဒေရေးဆွဲဖို့အတွက်ကျွမ်းကျင်တဲ့ပညာရှင်တွေနဲ့ဝန်ကြီးဌာနတို့ပူးပေါင်းရေးဆွဲတဲ့နဲ့ဆိုပြီးလွှတ်တော်ကနေသမရဦးသိန်းစိန်ကိုတဝင်းလွှာရေးသားပေးပို့ထားတာကြောင့်အစိုးရဘက်ကစတင်ရေးဆွဲလာတဲ့ဥပဒေမျိုးဖြစ်လာနိုင်တယ်လို့ဦးဖြိုးမင်းသိန်းကပြောပါတယ်မျိုးဆောင်ဥပဒေဟာမြမလူမှုအတိုင်းဝိုင်းအချင်းချင်းပဋိပက္ခတွေဖြစ်အောင်ဖန်တီးနေတယ်လို့ဖြစ်နေတယ်လို့လူထုအခြေပြုအဖွဲ့အစည်းတွေကမြင်ကြောင်း Triangle Women Support Group ရဲ့ညွှန်ကြားရေးမှူးမခင်လေးကပြောပါတယ
်အထူးသဖြင့်ပေါ့အမျိုးသမီးတွေကိုဒီလိုမျိုးခွဲခြားဆက်ဆံတဲ့သဘောမျိုးပေါ့အမျိုးသမီးတွေလိုလားဟိုချိန်ညာလက်လက်ခွင့်လို့ပြောလို့ဆိုတဲ့ဟာမှာအခန့်ဆန့်ထားဖြစ်စီတယ်ဆိုတဲ့ဟာမျိုးကြောင့်လည်းကျမတို့ကံကွက်တယ်နောက်တစ်ခုကဒီအချိန်မှာဒီလိုဟာမျိုးတွေကိုလုပ်နေတဲ့အစားငင်းချမ်းရေးအတွက်အချိန်ဥတွေပြင်ဆင်ရေးအတွက်အာရုံစားရမယ့်ဟာမလို့အပဲကျမတို့အချင်းချင်းနေကြားထဲမှာမျိုးမျိုးစိတ်ဝမ်းကွဲပြီးတော့ဖြစ်အောင်ပေါ့နော်ဟိုအိတ်ချက်ချင်းတိုက်ပေးတဲ့သဘောဖြစ်တဲ့အတွက်ဒါတို့တော့ကျမတို့ကဖင်းဖင်းခံနေတာကြောင့်ကံကွက်တာပါ
မျိုးစားဥပဒေမှာပါတဲ့အဓိကအချက်တွေကတော့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေလက်ထက်ထိမ်းမြားခြင်းဆိုင်ရာဥပဒေနဲ့လူဦးရေတိုးပွားနှုန်းထိမ့်ညီခြင်းဆိုင်ရာဥပဒေတွေဖြစ်ပါတယ်။ဆန္ဒပြပွဲကိုဦးဆောင်တဲ့မဘာသာခေါ်အမျိုးဘာသာသာသနာစောက်ရှောက်ရေးအဖွဲ့ကလွန်ခဲ့တဲ့တစ်နှစ်ကျော်ကစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်
။မိုင်းအင်ဂျင်နိုင်စုစည်းတင်ပြပေးခဲ့တာပါ။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေမှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။ဒီအစီအစဉ်တွေကိုတော့လိုင်းတိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ဒီည9နာရီအစီအစဉ်မှာတော့ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်ကပေးစာတက်ကြီးစကားအစီအစဉ်နဲ့အတူပြည်ရင်းသုံးသက်ချက်အစီအစဉ်တို့ကိုထုတ်လွှင့်ပေးမှာဖြစ်လို့စောင့်မျှော်နားဆင်ကြရအောင်ပါရှင်တနင်္ဂနွေနေ့ညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေကမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုကတော့ခြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမဆုမျက်မှောင်ကကြီးညာပေးပါမယ်ရှင
်။ Ebola ရောဂါကူးစက်ဖြစ်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေစီကိုသွားရောက်တဲ့ခီးစဉ်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးဆမန်သာပါဝါဟာဒီကနေ့မှပဲဂီနီနိုင်ငံကိုရောက်ရှိသွားပါတယ်။ဒီလူသေဆုံးစေတဲ့ဒီ Ebola virus တိုက်ဖျက်ရေးကိုနိုင်ငံတကာကပို့ပြီးအားထုတ်ကြဖို့တွန်းအားပေးတဲ့အနေနဲ့ Ebola အဆိုးဆုံးဖြစ်နေတဲ့နိုင်ငံတွေစီကို American တပ်အမတ်ကြီးသွားရောက်နေတာပါတပ်အမတ်ကြီးပါဝါဟာ Ebola ရောဂါတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်နေတဲ့ Center တွေစီကိုသွားပြီးတော့ Ebola ရောဂါကူးစက်မှုအခြေအနေတွေကိုကိုယ်တိုင်သွားကြည့်မှာဖြစ်တယ်လို့အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့လည်းဆွေးနွေးမှာဖြစ်ပါတယ်ယူကရိန်းနိုင်ငံမှာတော့လွှတ်တော်ရွေးကောက်ပွဲတွေကျင်းပနေပါတယ်ဆန္ဒပြမှုတွေကြောင့်ရုရှားလိုလာတဲ့သမ္မတဟောင်းဗစ်တာယာနူကော့ဗစ်ရုရှားနိုင်ငံဘက်ထွက်ပြေးသွားတဲ့ဖေဗရူလာလကဆိုရင်ဒီပထမဆုံးအကြိမ်လွှတ်တော်ရွေးကောက်ပွဲတွေကိုကျင်းပနေတာဖြစ်ပါတယ်။လက်ရှိသမ္မတပက်ထရိုပေါ်ရိုရှန်ကိုရဲ့ပါတီကဒီနေ့ရွေးကောက်ပွဲမှာမင်းအများဆုံးရမယ်လို့လေးလာသူတွေကသုံးသပ်ကြပါတယ်။ဒါပေမဲ့ညွန်ပေါင်းအဖွဲ့မဖွဲ့ဘဲနဲ့သူ့ရဲ့ပါတီကအစိုးရဖွဲ့စည်းနိုင်ဖို့အခြေအနေရှိပါမလားဆိုတာကတော့မသေးကြသေးပါဘူး။ဟောင်ကောင်မှာတော့ဒီအစိုးရရဲ့အဆိုပြုချက်တွေကိုလက်ခံပြီးတော့လမ်းပေါ်ထွက်ဆန္ဒပြမှုတွေအဆုံးသတ်တဲ့မတဲ့ဆန္ဒခံယူမဲ့ကိစ္စကိုဒီမိုကရေစီရဲ့ဆန္ဒပြသူတွေကဖျက်လိုက်ပါတယ်ဒီကနေ့တနင်္ဂနွေနေ့မှာပဲဒီမဲပေးချဖို့နိုင်ပိုင်းအလို့မှာပဲဒီအစီအစဉ်ကိုဖျက်ခဲ့တာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတော့ဗြိတိန်တိုက်ခိုက်ရေးတပ်တွေနောက်ဆုံးတာဝန်ယူထားတဲ့စစ်အခြေစိုက်စခန်းကိုအာဖဂန်လုံခြုံရေးတပ်တွေရဲ့လက်ကိုလွှဲပေးခဲ့ပြီးတော့ဗြိတိန်တပ်တွေရဲ့တိုက်ခိုက်မှုဒီကနေ့အဆုံးသတ်ခဲ့ပါတယ်ဟဲလ်မန်ပြည်နယ်ကဘတ်စတီယွန်စစ်စခန်းမှာကျင်းပတဲ့တာဝန်လွှဲပြောင်းပေးရတဲ့အခမ်းအနားမှာစစ်စခန်းမှာလွှင့်တူထားတဲ့ဗြိတိန်အလံကိုချခဲ့ပြီးတော့ဒီ73နှစ်တာအာဖဂန်စစ်ပွဲမှာဗြိတိန်တပ်တွေရဲ့ပါဝင်မှုကိုအဆုံးသတ်ခဲ့တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမျက်မှောင်ကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကဂျိုဂိလ်ဖြစ်ပါတယ်ရှင်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.